Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အတန်းကနေ2024ခုနှစ်အောက်တိုဘာ20ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9.32 52နဲ့ line meter 190အပြင်VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ Hezbollah ဖွဲ့ရှိရဲ့ Lebanon နဲ့ Hamas တွေရှိတဲ့ Gaza ဒေသတွေကို Israel ကတပြိုင်တည်းတိုက်ခိုက်ပါတယ်။မြောက်ပြည်မြို့နယ်မှာစစ်ကောင်စီလက်နက်ကြီးစခန်းကြီးကတပ်စခန်းငယ်တချို့ကို KNU နဲ့ပူးပေါင်းတပ်တွေဒီနေ့ဆက်လက်ရှင်းလင်းပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ဒါတက်ရချင်းရဲ့ရည်ရွယ်ချက်ကအခုဒီစစ်တင်တဲ့လူငယ်တိုင်းတက်တဲ့စစ်တင်တယ်လို့ပြီးတော့ဒီအာနာရှင်ကိုအဲ့လိုပြန်လေခုခံဖို့ပေါ့နော်တိုက်ထုတ်ဖို့ကို့မှာအဲ့လိုလုံနိုင်တလားအစွမ်းစားရတဲ့အဲ့လိုမျိုး
ကင်းဒီမြို့သားများကာကွယ်ရေးတပ် KMDF ကတော်လိုင်းရဲမေဘူးများပြောသွားတာဖြစ်ပါတယ်အပြည့်အစုံကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Ranger တို့ရဲ့မျောလင်းချက်ကမ္ဘာမြေမှာမီဒီယာမြင်ကွင်းမြင်ကွင်းရဲ့မှတ်စုများမြန်မာပြည်မှာဖေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
လေဗနွန်နိုင်ငံမြို့တော်မှာဟက်စ်ဘူလာဖွဲ့ရဲ့ကုကဲဌာနလို့ဆိုတဲ့နေရာတစ်ခုကိုအစ္စရေးကဒီကနေ့ပြစ်မှတ်ထားတိုက်ခတ်ခဲ့တယ်လို့ဂါဇာဒေသမှာတော့လေကြောင်းတိုက်ခတ်မှုတစ်ချိန်ထဲမှာလူ83ယောက်သေဆုံးတဲ့အကြောင်းအရေးပေါ်ကိစ္စရေးဝန်ထမ်းတွေကပြောလိုက်ပါတယ်။ UN ကအားပေးထောက်ခံနေတဲ့ဟက်စ်ဘူလာဖွဲ့ဟာနေအိမ်ကိုပြစ်မှတ်ထားတိုက်ခတ်ပြီးလုံခြုံမှုကြိုးစားခဲ့တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဗင်ဂျမင်နတန်ယာဟူးကဆွဆွဲခဲ့ပြီးတဲ့နောက်ပိုင်းဘေရွတ်မြို့တော်ကအမဂန်စခန်းကိုအစ္စရေးကတိုက်ခိုက်တာပါ။ဂါဇာစစ်ပွဲဆက်တင်ခဲ့တဲ့ပြည်ထောင်စုအော်တိုဘာလ9ရက်ဟားမတ်တွေရဲ့ကျူးကျော်တိုက်ခတ်မှုကြုံခဲ့ရတဲ့ဂျူးလူမျိုးတွေရဲ့ရရှိအားလိုက်ရဲ့စုကော့ကာလာနဲ့လည်းတိုက်ဆိုင်နေပါတယ်။ဗီရိုမျိုးတော်မှာအစ္စရေးရဲ့တိုက်ခတ်မှုတွင်ဟီရက်ဟာရက်အရက်ကဆေးရုံနဲ့ဗလီနီလူနေအဆောက်အဦတစ်ခုကိုထိမှန်တဲ့အကြောင်းလေဗနွန်နိုင်ငံပိုင်အန်အန်နီသတင်းကဖော်ပြခဲ့တာပါ။အစ္စရေးစစ်တပ်ကတော့ဟက်စ်ဘူလာဖွဲ့ရဲ့ထောက်လိုင်းဌာနချုပ်ကိုထိမှန်ခဲ့တယ်လို့ဗီရိုမျိုးတော်ကလက်နက်တပ်တစ်ခုကိုလည်းထိမှန်ပြီးတခြားတိုက်ခတ်မှုတွေအတွင်းစစ်သွေးကြွ3စစ်ဆုံးတဲ့အကြောင်းပြောဆိုထားပါတယ်။နောက်ပိုင်းမှာတော့လေဗနွန်ကနေအစ္စရေးကိုအကြိမ်80လောက်ပြစ်ခတ်တာခံခဲ့ရပြီးတချို့ကိုကြားပြတ်ဟန်တားနိုင်တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။အချိန်နဲ့မှာပဲဂါဇာဒေသမြောက်ပိုင်းဘိုင်လာယာအရက်ကအရက်သားတွေနေထိုင်တဲ့နယ်မြေကိုအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်ပါလက်စတိုင်း83ယောက်ထဲမှနေသေဆုံးတဲ့အကြောင်းအရက်ဘက်ကဝေးဌာနကပြောဆိုထားပါတယ်ခင်ဗျာ။
အစ္စရေးကအီရန်ကိုတိုက်ခိုက်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့ရှုံးဝတ်မှတ်တမ်းတွေကိုခွင့်ပြုချက်မရှိဘဲပေါက်ကြားခဲ့တဲ့အပေါ်အမေရိကန်ကစုံစမ်းစစ်ဆေးနေတယ်လို့အမည်မဖော်လိုတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးတော့ AP သတင်းဌာနကဖော်ပြလိုက်ပါတယ်။အမေရိကန်ရဲ့ပထဝီအာကာသထောက်လှမ်းရေးအေဂျင်စီနဲ့အမျိုးသားလုံခြုံရေးဌာနကိုကိုးကားထားတဲ့စမ်းစစ်ချက်ဟာအစ်စ်ဖြစ်ပုံရတယ်လို့တာဝန်ရှိသူတယောက်ကိုကိုးကားဖော်ပြခဲ့တာပါ။မှတ်တမ်းမှာတော့အီရန်ကအော်တိုဘာ၁ရက်နေ့ကအစ္စရေးကိုပဲထိန်ဒုံးကျည်တွေနဲ့တိုက်ခိုက်တာကိုတုံ့ပြန်မှုအတွက်အစ္စရေးကစီရေးရပြင်ဆင်နေတယ်လို့လည်းဖော်ပြထားပါတယ်။မှတ်တမ်းကိုတော့အမေရိကန်၊ဗြိတိန်၊ကနေဒါ၊နယူးဇီလန်နဲ့ဩစတြေးလျထောက်လှမ်းရေးဌာနတွေကြားသတင်းဖလှယ်ဖို့ခွင့်ပြုထားတာပါ။ထိတ်တန့်ရှုပ်ဝတ်မှတ်တမ်းအဖြစ်သတ်မှတ်ထားတဲ့အဲ့ဒီမှတ်တမ်းတွေကို Telegram ပေါ်မှာတင်လိုက်တာဖြစ်ပြီးတော့ဒါနဲ့ပတ်သက်ပြီး CNN နဲ့ Axios သတင်းဌာနတွေကအရင်ဆုံးသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီမှတ်တမ်းတွေကိုဘယ်လိုရရှိခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပြီးတော့ဒီမှတ်တမ်းတွေဖောက်ချလိုက်တာလားဒါမှမဟုတ်ခိုးယူသွားတာလားဆိုတာအခုချိန်ထိမသိရသေးဘူးလို့ပြောပါတယ်။ American Pentagon စစ်ဌာနချုပ်ကတော့သူတို့အနေနဲ့တောက်ချနေကရှုပ်ဝတ်မှတ်တမ်းတွေပေါက်ကြားခဲ့တာနဲ့ပတ်သက်ပြီးသိတယ်လို့ပြောပေမဲ့အသေးစိတ်တုံ့ပြန်ပြောဆိုခြင်းမရှိသလို Israel ဘက်ကလည်းတစုံတရာချက်ချင်းတုံ့ပြန်ပြောဆိုခြင်းမရှိခဲ့ပါဘူးခင်ဗျာ။
ရုရှားနိုင်ငံနောက်ပိုင်းဒေသတွေမှာဒီကနေ့ယူကရိန်းကပြစ်လွတ်လိုက်တဲ့ drone တရားရုပ်ကိုလေကြောင်းရန်ကာကွယ်ရေးကကြားဖြတ်ပစ်ချခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်။အချိန်နဲ့မှာပဲယူကရိန်းနိုင်ငံမှာပက်ထင်းတပ်မစ်ဆိုင်တုံးထိမှန်ရာကလူ18ယောက်ထိခိုက်ဒဏ်ရာရခဲ့တာပါ။ရုရှားရဲ့ဒေသ9ခုမှာညဘက်ပစ်ခတ်တဲ့ယူကရိန်း drone 130ကိုဖျက်ဆီးနိုင်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ရုရှားနယ်စပ်ဒေသတွေကိုအဓိကထားတက်ခက်ခံရမှုအတွင်းကတ်စ်ဒေသမှာတော့ drone 43ခုကိုပစ်ချခဲ့တယ်လို့လည်းပြောဆိုထားပါတယ်။နက်စနီနော့ဖ်ဂိုရော့ဒေသ ဇာဇင်းမျိုးကလက်နက်စေယုံဤလေချောင်းရံကာဝေးတပ်ဖွဲ့ရဲ့လှုပ်ရှားမှုတွေကိုလည်းအင်တာနက်လူမှုကွန်ရက်တွေမှာတွေ့မြင်ခဲ့ကြရတာပါ။စစ်မှုဆောင်နေမြေတက်ခက်ခင်းရမှုကိုကာဝေးရာကတပ်ဖွဲ့ဝင်၄ဦးဒဏ်ရာရကြောင်းလဲဒေသခံအုပ်ချုပ်ရေးမှုကပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံကာဖီမြို့မှာရုရှားရဲ့ပက်ထင်းတန်မစ်ဆိုင်းတုံးနှစ်ခုထိမှန်ရာကလူ18ယောက်ဒဏ်ရာရပြီးနေစီးပွားရေးလုပ်ငန်းတွေပျက်စီးတဲ့အကြောင်းဒေသခံအုပ်ချုပ်ရေးအဖွဲ့အကြီးအကဲကပြောဆိုထားပါတယ်ခင်ဗျာ။
American တမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိ5.24kHz 112.3 5.40kHz 41.3 5.53 kHz 59.5 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ You American တမမြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်။ကရင်ပြည်နယ်မြောက်ရီမြို့နယ်ကလက်နက်ကြီးတက်စကန်ကိုကရင်မျိုးသားစီယိုKNU တပ်ဖွဲ့တွေနဲ့အတူမဟာမိတ်ပူးပေါင်းတပ်တွေထိန်းချုပ်ခဲ့ပြီးနောက်ဆက်တွဲဒီကနေ့မှလည်းအနီးအနားကစကန်ငယ်တချို့ကိုဆက်လက်ရှင်းလင်းခဲ့တဲ့အကြောင်းကာကွယ်ရေးတပ်ဖွဲ့ဝင်တယောက်က VOE ကိုပြောပါတယ်။အဲ
ကစကန်တုံးခုပေါ့နော်ဒီနေ့20ရက်နေ့မှာအော်ဘလက်ဒိုရွာမှာရှိတဲ့တာကျင်းစကန်ပေါ့တာကျင်းစကန်ကတက်ဆော့ခွာထွက်ပြီးသွားတယ်အဲ့ဒါဒီကနေ့ကျွန်တော်တို့ဖိပီနွန်ပေါ်လန်တူကနေပြီးတော့ဝင်ရှင်းလင်းလာပါပဲရှိတယ်။
ထိုင်းနိုင်ငံရဲ့နေဆက်ကကုံသွေးချက်ချမြောက်ရီမြို့ခြေဆိုင်စစ်ကောင်စီတက်စကန်ကိုပြီးခဲ့တဲ့ AB လာတဲ့ကင်းနူတပ်ဖွဲ့တွေနဲ့ပူပေါင်းတပ်ဖွဲ့တွေသိမ်းပိုက်ခဲ့ပြီးတဲ့နောက်ပိုင်းစစ်ရေးဆက်လက်တင်းမာနေတာပါ။မြောက်ရီမြို့မှာအခုခါစစ်ကောင်စီနဲ့နေချားဆောင်တပ်တွေပြန်လည်နေရာယူထားပြီးအပြည့်အဝထိန်းချုပ်နိုင်မှုစစ်ကူတွေဆေးလွှတ်ထားပြီးမဲ့ဒေသခံလက်နက်ကိုင်အင်အားစုတွေနဲ့တိုက်ခိုက်မှုတွေကြောင့်ရှေ့မဆက်နိုင်မဲ့လက်နက်ချီချမြင့်နေတယ်လို့လည်းဒေသခံတွေနဲ့လက်နက်ကိုင်အဖွဲ့တွေကပြောပါရယ်။မြောက်ရီမြို့ရဲ့စစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရပါဘူးခင်ဗျာ။
อินโดนีเซียနိုင်ငံမှာတော့သမရအသစ်ဖြစ်နေ Bravo Wo Subianto ဒီကနေ့ပဲချမ်းသစ္စာကျင်းစုလိုက်ပါတယ်ရိုးရဝတ်စုံဝတ်ဆင်ထားတဲ့ဗိုလ်ချုပ်ကြီးဟောင်း Subianto လွတ်တော်ရှေ့မောက်ချမ်းသစ္စာကျင်းစုပြီးခေါင်းမာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားမှာရှေ့ရောက်မြောက်သမရဖြစ်လာခဲ့တာပါအကြောင်းသားတွေအတွက်အခမဲ့စားစရာပေးမဲ့မူဝါဒတွေအပြင်ယာလူကထွက်ထွက်မဲ့သမရရဲ့တားဖြစ်သူကိုဒုသမရဖြစ်ရွေးချယ်ခဲ့တဲ့အသက်83နှစ်အရွယ်ကာကွယ်ရေးဝန်ကြီးဟောင်းဟာဖေဖော်ဝါရီ14ရက်နေ့ကရွေးကောက်ပွဲမှာထောက်ခံပေ60ရာခိုင်နှုန်းနီးပါးနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။အရင်ကသမရအဖြစ်နှစ်ကြိမ်ရှင်ပြိုင်ခဲ့ဘူးပေမဲ့ရှုံးနေခဲ့တဲ့ Subianto ဟာကျန်းသစ္စာကျင်းဆိုပြီးနောက်လွတ်တော်မှာပြောတဲ့မိန့်ခွန်းနဲ့သူ့ကိုထောက်ခံမဲပေးတဲ့သူတွေအပါအဝင်အင်ဒိုနီးရှားပြည်သူတွေအားလုံးအတွက်အလုံချွေးပြုမယ်လို့ကတိပြုခဲ့တာပါ။တိုင်းပြည်တိုးတက်ရေးအတွက်ဟန်တာဖြစ်စေတဲ့ပြည်တွင်းရေးပြဿနာအဖြစ်အကျဉ်းပြတ်ချစားမှုကလေးတွေအဟာရမပြည့်ဝမှုစာတင်ကြောင်းတွေမှာချို့တက်မှုရှိနေတာတွေကိုလည်းထည့်သွင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်အရေးယူထားတာတွေကိုစောင့်ကြည့်သွားမဲ့အဖွဲ့အဖွဲ့ကိုအမေရိကန်ကဥဆောင်ဖွဲ့စည်းလိုက်တဲ့ပေါ်ဥပဒေမဲ့တရားဝင်မှုမရှိတဲ့လုပ်ရဖြစ်မြောက်ကိုရီးယားထိပ်တန်းတန်တမန်ကဒီကနေ့ပဲဝေဖန်လိုက်ပါတယ်။ဖွဲ့ထဲမှာပါဝင်တဲ့နိုင်ငံတွေအနေနဲ့ကြီးကြီးမားမားပိတ်ဆက်ရလိမ့်မယ်လို့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချွဆွန်ဝိုရဲ့ကြေညာချက်မှာတတိပေးခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တခြားလက်နက်လုပ်ငန်းတွေပေါ်တားမြစ်ထားတဲ့နိုင်ငံတကာတံခတ်မှုတွေကိုစောင့်ကြည့်မဲ့ကုလသမဂ္ဂကျွမ်းကျင်သူနောက်ထပ်တတန်းတုံးမဲ့အစီအစဉ်ကိုပြီးခဲ့တဲ့မတ်လတဲ့ရုရှားကဗီဒီယိုအနာသုံးပယ်ချခဲ့ပြီးတဲ့နောက်အဖွဲ့ဝင်စတူပါတဲ့အဖွဲ့တွေကိုဒီလဆန်းမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ရိုရင်ဂျာတို့ရဲ့မျောလင်းချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာလာခိုးလုံနေကြတဲ့တိမ်းနဲ့ချီတဲ့ရိုရင်ဂျာတွေကိုဆက်ပြီးတော့ကူညီစောင့်ရှောက်ပါမယ်လို့ဘင်္ဂလားဒေ့ရှ်ရှားပြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနုစ်ကသူ့အစိုးရရဲ့မူဝါဒရင်းနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောဆိုချိန်မှာအလေးပေးပြောကြားခဲ့ပါတယ်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကလည်းဒီဒေါက်တာယူနုစ်ကိုနှုတ်ခွန်းဆက်တောင်းလာပေးပို့ခဲ့ချိန်မှာလည်းရိုရင်ဂျာဒုက္ခသည်တွေကိုကာကွယ်ပေးဖို့တိုက်တွန်းထားပါတယ်ဘင်္ဂလားဒေ့ရှ်အစိုးရအသစ်လက်ထက်နိုင်ငံရေးအုပ်ချုပ်ရေးအပြောင်းလဲရိုဟင်ဂျာတွေပေါ်မှာတက်ရောက်နိုင်ခြင်းနဲ့ဘင်္ဂလားဒေ့ရှ်အစိုးရအသစ်နဲ့ NUG အစိုးရကြားလက်တွဲပူးပေါင်းဆောင်ရွက်မဲ့အလားအလာတွေနဲ့ပတ်သက်လို့ NUG လူခွင့်ရေးဝန်ကြီးဌာနဒုဝန်ကြီးဦးအောင်ကျော်မိုးကိုမတ်စုမွန်ကတွေ့ဆုံမေးမြန်းပြီးတော့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ဖြစ်နဲ့တင်ဆက်ပေးထားပါရခင်ဗျာ
ကျမတို့ဒီကနေ့ဆွေးနွေးကြတဲ့အကြောင်းအရာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံရေးအုပ်ချုပ်ရေးအပြောင်းလဲဖြစ်တယ်ပေါ့နော်ဆိုတော့လက်တလောမှာတော့ခုကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဂျာဖြတ်အစိုးရရဲ့ခေါင်းဆောင်ဒေါက်တာမိုဟာမက်ယူနက်စ်ကသူဂျာဖြတ်အစိုးရကနေပြီးတော့မှနိုင်ငံအသစ်ကိုဥဆောင်မှုမူဝါဒတွေကိုသူတို့ စပြီးတော့မှဆောင်ရွက်နေပြီပေါ့အဲ့ဒီထဲမှာပထမဆုံးအကြိမ်ဖြစ်နေဈာဖြတ်အစိုးရရဲ့မူဝါဒတန်တမန်တွေကိုသူပြောတဲ့အချိန်မှာဘင်္ဂလားဒေ့ရှ်မှာလာပြီးခိုလုံနေတဲ့ဆယ်သိန်းကျော်သောရိုဟင်ဂျာတွေပေါ့နော်တသန်းကျော်သောရိုဟင်ဂျာဒုက္ခသည်တွေကိုအစိုးရတစ်အနေနဲ့ဆက်ပြီးတော့မှပတ်မိုးကူညီပေးသွားမယ်ဆိုတာကိုသူကတရားဝင်အတီလင်းပြောတယ်ပေါ့ဆိုတော့ဒီလိုမျိုးဘင်္ဂလားဒေ့ရှ်ကဂျာဖြတ်အစိုးရခေါင်းဆောင်ရဲ့ရိုဟင်ဂျာအရေးပေါ်မှာအလေးထားပြီးပြောကြတဲ့ပုံမှာ NUG ဂျာကလာညီညွတ်ရေးအစိုးရလူခွင့်ဝင်ကြီးဌာနရဲ့ဒုတိယဝင်ကြီးတယောက်အနေနဲ့ပေါ့နော်ဒီခေါင်းဆောင်တယောက်ရဲ့ဒီလိုမျိုးပြောတဲ့ပုံမှာဘလို့အများသုံးသပ်မိပါသလဲဘလို့တုံ့ပြန်ချင်တာရှိပါလဲရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ပရမောက်ဆုံးပြောချင်တာကတော့ဒီရိုဟင်ဂျာတသန်းကျော်ပေါ့ပေါ့နော်ဒီ2000နဲ့ဒီစက်ခွန်ကလေးကကုချင်ထိပေါ့လေအဲဘင်္ဂလားဒေ့ရှ်ကလက်ခံပြီးတော့ဒီခုလုံးကင်းပေးထားတဲ့အတွက်လည်းဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်စိန်ဆက်မပြတ်ကျေးဇူးတင်တယ်ဆိုရဟာအမြဲပြောလေပြောထားရှိတယ်အခုလည်းအစိုးရတည်ကောင်းဆောင်နဲ့တကွတခြားသောကောင်းတောင်းတွေနောက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်ပြည်သူလူထုကိုလည်းကျွန်တော်တို့ကကျေးဇူးတင်တယ်ဆိုရဟာကိုအရင်ဆုံးပြောချင်တယ်ပေါ့အဲ့တော့ဒီရိုဟင်ဂျာရေးဖြည့်ရှင်တဲ့နေရာမှာဒီလိုခုလုံးကင်းပေးထားပေမဲ့ကျွန်တော်တို့အရင်အစိုးရလက်ထက်တုန်းကမတွေ့ခဲ့ရတာကအိမ်ပြန်ပို့ရေးကုန်တိတ်ခတ်ရှိရှိအိမ်ပြန်ပို့ရေးတရားမျှတမှုပေါ်ဆောင်ပေးကလွှဲပြီးပေါ့တိကျရည်ရတဲ့တိကျပြတ်တာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပူဝါရဟိုလူသိရှင်ကြမတွေ့ရခဲ့ဘူးပေါ့နော်အခုလို့ဒီအစိုးရတစ်ကောင်းဆောင်ကနေစပြီးတော့သူ့ရဲ့ပရမဦးစားပေးလုပ်ငန်းစဉ်တွေထဲမှာရိုဟင်ဂျာရေးကိုထည့်သွင်းဖော်ပြတာကဒါရိုဟင်ဂျာရေးဖြည့်ရှင်ရေးရေရှည်တည်တန်းခံရတဲ့ဖြည့်ရှာပွေရေးအတွက်အမတန်ထောက်ကူပြုလိမ့်မယ်လို့ကျွန်တော်တို့ကယူဆတယ်ပေါ့ဒါအပြင်ဘင်္ဂလားဒေ့ရှ်ဒီကောင်းဆောင်တစ်ကဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ငကူတုံးကလည်းတမတမရှိတဲ့ယက်တီမှုစံတန်ဘိုးကိုအခြေခံတဲ့ယက်တီမှုဒီလူသားဆန်မှုကိုရှည်တန်းတင်ပြီးတော့ပြောဆိုခဲ့တဲ့ဒီကဘာကျော်ပေါ့နော်ကဘာကလီစားရတဲ့ပုံကူတူရောလည်းဖြစ်တယ်လို့ဒီအတွက်လည်းကျွန်တော်တို့ကမျှော်လင့်ချက်ဒီရှိတာပေါ့နော်ဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့ကျွန်တော်တို့ကလည်းလက်တွေ့ပြီးဆောင်ရွက်ဖို့နိုင်တဲ့ဘက်ကပေါ့နော်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့ဒီကိစ္စကိုလည်းမေးချင်ပါတယ်ဆိုတော့လက်ရှိဘင်္ဂလားဒေ့ရှ်ရဲ့ဂျာဖြတ်အစိုးရပေါ့နော်ဒေါက်တာမိုဟာမက်ယူနက်စ်ဦးဆောင်တဲ့အစိုးရနဲ့ဂျာကာလာညီညွတ်ရေးအစိုးရတို့ဂျာမှာပေါ့နော်ပူးပေါင်းဆောင်ရွက်မှုနောက်ပြီးတော့သူတို့တွေနဲ့ပတ်သက်ပြီးတော့ဗားရီများတောင်းဆိုမှုတွေလုပ်ဖို့အတွက်ပေါ့နော်စီစဉ်ဆောင်ရွက်နေတာတွေရောလက်တော့ရှိပါလဲရှင
်လက်တော့ကတော့အခုမှသူတို့အစိုးရအသစ်ထက်ခါစားဆိုတော့ကျွန်တော်တို့စီမားကတော့ကျွန်တော်သိတဲ့လောက်ကတော့လောလောဆယ်ကမရှိသေးဘူးအရင်အစိုးရလက်ထက်တုန်းကကျွန်တော်တို့ဟိုအဆက်တွေတော့နှီးမျိုးစုံနေပေါ့နော်ရှိရဲဒီကျွန်တော် track ပေါင်းများများစွာထဲကအဆက်တွေကျွန်တော်တို့ရှိရဲပေါ့အရင်ဆိုရနဲ့လက်ထက်တုန်းကအခုကြတော့ဒီကျွန်တော်တို့ဆိုရသစ်ဆိုတဲ့ခါကြတော့တို့မှလည်းတူပြည်တွင်းရေးကိုဦးစားပေးလုပ်ကင်တရမယ့်ကိစ္စတွေရှိတယ်လို့ဒီရိုဟင်ဂျာရေးကလည်းတို့ဦးစားပေးလုပ်ငန်းစဉ်တွေမှာပါနေတဲ့ခါကြတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဆက်သစ်ဆောင်ရွက်ဖို့ရှိတယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးပေါ့နော်တရားဝင်မြို့သားရည်ရေးဆိုရသည်ဒီ legitimacy နဲ့ legality နဲ့ခုလုံးနဲ့ပြည့်ပြည့်စုံတဲ့ဆိုရဖြစ်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဒါဒီအခွင့်အရေးအာဏာချက်တရားဖြစ်တဲ့ဘင်္ဂလားဒေ့ရှ်ကိုတည်ငြိမ်ရေးအေဂျင်စီစီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေမှာတောက်ကိုပြုမယ်ဆိုတဲ့ဟာကတော့ဘင်္ဂလားဒေ့ရှ်ဆိုရကတော့ဒါကိုကျွန်တော်တို့ကဟိုယုံကြည်လက်ခံလင့်ပြီလို့ယူဆတယ်ပေါ့အရင်တုန်းကကြတော့ဒီနေဆက်ဆက်ဒီကုန်တေမူစားတဲ့ပြင်တီဟာတွေကသူတို့စစ်ကောင်စီနဲ့အလေးထားပြီးတော့လှုပ်ဆောင်ခဲ့တဲ့ဟာတွေရှိတယ်လို့ဒီအချို့ကွေမှာသူတို့ကဒီနိုင်ငံဆက်ဆံရေးကိုလည်းအပြောင်းလဲလုပ်မယ်လို့ကျွန်တော်တို့ကမျှော်လင့်တယ်ခင်ဗျ။ဟ
ိုဒီကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကနေပြီးတော့နှုတ်ခွန်းဆက်သဝင်လွှာပေးပို့ခဲ့ပါတယ်။အဲ့ဒီပေးပို့တဲ့သဝင်လွှာထဲမှာပဲမြန်မာနိုင်ငံကနေပြီးတော့မှဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာတွေအတွက်ကိုပေါ့နော်။ကိုစိတ်ချမ်းသာချမ်းသာအောင်ဆောင်ရွက်ပေးပါဆိုပြီးတော့မြစ်တာရက်ခံတိုက်တွန်းတာရှိပါတယ်။ဆိုတော့ဒီကုလသမဂ္ဂဘက်ကပဲလေဒီကိစ္စဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေအရေးကိုအလေးထားပြီးတော့ဆောင်ရွက်ပေးဖို့တိုက်တွန်းတာရှိတယ်ဆိုတော့ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်အစိုးရအသစ်ကပေါ့နော်။လက်တလောဒီဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာတွေအရေးပူးပေါင်းဆောင်ရွက်ပေါ်ပြီးတော့မှဒီလက်တွေ့ကြတဲ့အစီအစဉ်တွေနဲ့ဆောင်ရွက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးဘယ်လိုများအကြံပေးချင်တာရောရှိပါသလဲရှင်။
ဟုတ်ကဲ့ဒီကုလသမဂ္ဂအတွေ့အကြုံတွင်းမှုချုပ်ကလည်းဒီဦးစားပေးပြီးတော့ဒီစာလေးပို့ပြတာကဒါကျွန်တော်တို့ရိုဟင်ဂျာတွေတွက်လဲမတန်ကောင်းတယ်လို့ကျွန်တော်တို့ဒီမိုကရေစီရိုဟင်ဂျာရေးဖြည့်ရှင်းနိုင်တာကဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်း direct ကြီးသွားပြီးတော့ထောက်ကူပြုတယ်ပေါ့လေအဲ့တော့ရိုဟင်ဂျာရေးရည်ရှိတည်တန်းခိုင်မြေဖို့ကျွန်တော်တို့ဖြည့်ရှာတဲ့နေရာမှာဘင်္ဂလားဒေ့ရှ်ရဲ့ကုလသမဂ္ဂရဲ့နိုင်ငံနဲ့တဲ့နဲ့လှုပ်လို့မရပါတီတစ်ခုတည်းနဲ့လှုပ်လို့မရဘူးပေါ့နော်ဒီနှစ်ဖက်ပါတီနဲ့လှုပ်လို့မရဒီနေရာမှာမြန်မာနိုင်ငံရဲ့ခန့်ကန့်တာကခရာကြဆုံးပေါ့ဒီမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြိုင်တူကျွန်တော်တို့ကို support ပေးပြီးပါပြိုင်တူ support ပေးမှသာကျွန်တော်တို့ကရိုဟင်ဂျာရေးကိုဖြည့်ရှင်းနိုင်မှာဖြစ်တယ်ဆိုတဲ့ဟာကိုတော့ပြောတယ်ပေါ့အဲ့တော့ဒီအသွင်မှုချုပ်ရဲ့စာမှာကိုရောစိတ်ရောသူကနှစ်ခုလုံးထည့်ထားတဲ့အခါကျတော့ဒီမှာရှင်တန်လွတ်မြောက်ခဲ့တဲ့လူတွေကဒီစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတန်ကြတန်ရာတန်ကြတူနေသူတို့ကရုပ်ပိုင်းဆိုင်ရာ ဒီပံပိုးမှုတွေလိုသလိုစိတ်ပိုင်းဆိုင်ရာပံပိုးမှုတွေလည်းအများကြီးလိုတယ်ပေါ့နော်အဲ့ဒီတက် mentally or physically or support ပေးဖို့ဒါဟိုချမ်းမူဟာချမ်းမဲ့ပြီးတော့လုပ်ပေးဖို့ကုလသမဂ္ဂအနေနဲ့ပြောဆိုသွားတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့အခုကပြောတာကတော့နေရပြန်ရေးကိစ္စပေါ့နော်ဒါပေမဲ့အခုဒီဘင်္ဂလားဒေ့ရှ်နေဇက်ဘတ်မှာပေါ့နော်အခုရခိုင်မြောက်ပိုင်းမှာလက်နက်ကိုင်ပြိပခါတွေကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်လာနေတဲ့အချိန်မှာနေဇက်ဖြတ်ကျော်ပြီးတော့မှဒီဘက်ကိုထွက်ပြေးတိမ်းရှောင်နေလူတွေရှိတယ်ဒါပေမဲ့အရင်ဘင်္ဂလားဒေ့ရှ်အစိုးရကနောက်ထပ်ဒုက္ခတဲ့အစ်စ်တွေကိုလက်မခံဘူးဆိုတဲ့မူဝါဒကိုရှိတော့ဝင်လာနိုင်တဲ့ဒီနေဇက်ထွက်ပေါက်တွေမှန်သမျှကိုအထူးလုံခြုံရေးတင်းကျပ်တယ်နောက်ပြီးတဲ့ခါကျတော့အဲ့ဒီမှာသူတို့ထပ်ပြီးတော့မှဝင်မလာနိုင်အောင်လို့တားဆီးတာတွေရှိတယ်ဆိုတဲ့ခါကျတော့အဲ့လက်တလုံးအိမ်ကြီးချင်းနိုင်ငံမှာဒီလိုစီးရီးပြိပခါတွေဖြစ်နေတဲ့အခါမှာဘေးလွတ်ရာကိုတိမ်းရှောင်ပြေးလာရမယ်ဒီရိုဟင်ဂျာဒုက္ခတဲ့အစ်စ်တွေအတွက်ပေါ့နော်အခုလက်ရှိဒီဂျာဖြတ်အစိုးရအနေနဲ့ဘယ်လိုမျိုးစီစဉ်ဆောင်ရွက်ပေးတင်တယ်လို့ရော NUG အစိုးရရဲ့လူခွေဝင်ကြီးဌာနရဲ့ဒုဝင်ကြီးတယောက်အနေနဲ့ပေါ့နော်မြစ်တာရက်ခံတိုက်တွန်းချင်တာရှိပါလဲရှင
်ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီနေ့တီချင်းအထိပေါ့နော်ဟိုလက်မခံလို့ပြောပေမဲ့ပြန်နင်ထုတ်တာကတော့မရှိသလောက်နေပါတယ်ပေါ့နော်အဲ့တော့ဒီလူတွေကအားလဲရခီးအပန်းဖြေခီးထွက်တာမဟုတ်ဘူးအသက်လူပြီးထွက်ပြေးတယ်ဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီနေရာမှာမြန်မာနိုင်ငံမှာတခြားနေရာတွေမှာလည်းအဲ့လိုထွက်ပြေးနေရတဲ့လူတွေအများကြီးရှိတယ်ဒါလည်းကိုကျင်းစားပါတယ်ဒီနေရာမှာရိုဟင်ဂျာတွေနဲ့ထွက်ပြေးဖို့ကြိုးစားတဲ့နေရာမှာလည်းအခုဒီကျွန်တော်တို့စိတ်မကောင်းစရာသတင်းတွေနေ့စဉ်နေ့များကြားနေရတယ်ပေါ့ဆက်လီမောက်တာတို့ဒါမှမဟုတ်လို့ရှိရင်လက်နက်ကြီးကြပြီးတော့တေဆုံးတာတို့ဒီဆိုးလိုက်ပြုံလိုက်တေဆုံးတဲ့ဟာတွေလည်းအများကြီးရှိတဲ့ခါကျတော့ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒါတွေနေ့စဉ်နေ့များအလောင်းတွေနေရတယ်မြင်နေရတဲ့ခါကျတော့တော်ဝင်တန်ုံသူတို့ကတော့နေမထုတ်ဘူ
း
သို့တော့ဘင်္ဂလားဒေ့ရှ်ကစင်စစ်မပြတ်သူတို့ကပြန်ပူပူပြော့နေတဲ့ချိန်မှာကျွန်တော်တို့ကလက်ခံဖို့ပြောရင်နှစ်ခုကဟိုဟာမရှိဘူးဘောနော် contradict ဖြစ်တယ်ဆိုတဲ့ဟာလည်းကျွန်တော်တို့ဒီမှာတွေ့ရတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီဓာပြတ်အစိုးရရဲ့ရှေ့ဆက်ပြီးတော့မှရိုဟင်ညာနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆက်ပြီးစောင့်ကြည့်ရမယ့်အနေအထားမှာရှိတာပေါ့နော်ဟုတ်ကျေးဇူးများကြီးတင်ပါတယ်ရှင်ဟုတ
်ဟုတ်ကဲ့ကျွန်တော်တို့လည်းရိုဟင်ညာတွေနဲ့လည်းထိတွေ့ဆက်ဆံမှုပုံမှန်လုပ်တယ
်
ဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့ရင်တုန်းကလည်းထိတွေ့ဆက်ဆံမှုတွေရှိခဲ့တဲ့ဟာတွေရှိတယ်ဆိုတော့တို့ရဲ့တန်တွေနားထောင်တာတော့ကျွန်တော်တို့အနေနဲ့မူဝါဒတွေချမှတ်တဲ့နေရာမှာပုံမှုပြပြင်တဲ့မူဝါဒပုံမှုလက်တွေ့ကြတဲ့မူဝါဒတွေလုပ်နိုင်ဖို့အတွက်လည်းကျွန်တော်စဉ်စဉ်မပြတ်ကြိုးစားနေပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးဖြစ်ပေးတဲ့အတွက်ဝန်ကြီးဦးအောင်ကျော်မှကျေးဇူးများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျ
NUG လူခွေဒူဝင်ကြီးဦးအောင်ကြောင့်ဘုကိုမဆုမွန်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးမှာပါကင်းဒီတော်လိုင်းရဲမေတူအူအနေနဲ့အမျိုးသားတန်းတူရေးကိုပိုင်ပြထန်းခွင့်နဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုရရှိတဲ့အထိတိုက်ပွဲဝင်သွားမယ်လို့ဘူးမြာက VOA ကိုပြောပါတယ်ကင်းဒီကိုတွားရောက်တဲ့ရင်ယူနေတဲ့ခီးစဉ်တွင်ခရင်ဒီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့အခြေခံစစ်တပ်နဲ့တခုကိုတွားရောက်ပြီးတော့ကင်းဒီလူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်တွေကိုမိုင်းညင်နိုင်ကမေးမြန်းတင်ဆက်ပေးထားပါရခင်ဗျာ
ကင်းဒီပြည်နယ်ဒီမော့ဆိုမှာကင်းဒီမျိုးသားများကာကွယ်ရေးတပ်KNDF ရဲ့အခြေခံစစ်တင်တန်းစင်ပွဲကိုအောက်တိုဘာလ9ရက်နေ့ကပြုလုပ်နေတာပါကျမတို့ VOA အနေနဲ့တင်တန်းစင်ပွဲမတိုင်ခင်မှာအဲ့ဒီစခန်းကိုတွားရောက်လေ့လာခွင့်ရခဲ့ပါတယ
ဆိုလို့ရှိရင်ကျမတို့မြင်နေရတာက KNDF မှာပေါ့နော်ဒီတပ်သားတွေကိုသူတို့စီရေးတင်တန်းပေးနေတာဖြစ်ပါတယ်အခုကျမတို့ရောက်ရှိနေတဲ့နေရာကတော့ KNDF ရဲ့ဟိုစခန်းတနေရာပေါ့နော်ဒါ KNDF ပြည်နယ်က KNDF ရဲ့ဒီစီရေးလေ့ကျင့်တဲ့စခန်းတစ်ခုကိုကျမတို့ရောက်ရှိနေတာဖြစ်ပါတယ်အခုဆိုလို့ရှိရင်ပေါ့နော်တပ်သားတွေဒါ300ကျော်သူတို့စစ်တင်တန်းနေပေးနေတာပါ
စိတ်ခေါ်မှုကတော်တော်လေးများပါတယ်ဟုတ်သူတပြည့်ကျမတို့မင်းကလေးဆိုတော့လေနော်ပို့ပြီးတော့အဲအခုကဒီလိုလက်နဲ့ကြရမယ့်အပိုင်းတွေမှာပေါ့အထူးသဖြင့်အဲ့လိုမျိုးအပိုင်းတွေဆိုတော်တော်လေးဒုက္ခလည်းတော်တော်လေးဒုက္ခလည်းပြောပြီးပန်ဆင်းမှုလည်းတော်တော်လေး ညာညာရရှိခဲ့ပါတော့ပြောငပ်ပြတ်မှုတွေရောမနေ့ပါတော့အဲ့လိုပီတီထပြင်းချင်းဆိုအဲ့လိုတဲအိတ်တွေနဲ့ထမ်းရတဲ့အချင်းတွေလည်းရှိခဲ့တယ်ပေါ့နော်အဲ့ဒီတည်တန်းပြီးခန်းစင်းခန်းကြီးဟိုနောက်ဆုံးတလာနေတဲ့သူတို့အဲ့လိုမျိုးတဲအိတ်တွေထမ်းခိုင်းတဲ့အဲ့လိုအဲ့တွေတော်တော်လေးပြပန်ခဲ့တယ်ပေါ့ဟုတ်လာတဲ့အချင်းလေးရွယ်ချက်ကအခုဒီစစ်တည်တန်းကိုလူငယ်တိုင်းတက်တင်းနဲ့တိတင်းနဲ့လို့ပြီးတော့ဒီအာနာရှင်ကိုအဲ့လိုမျိုးပြန်လေခုခံဖို့ပေါ့နော်တိုက်ထုတ်ဖို့ကို့မှာအဲ့လိုမျိုးလုံးနိုင်တလားအစွမ်းစားရရင်အဲ့လိုမျိုးကိုယ်တိုင်းပါတဲ့ချင်းဖြစ်တယ
်စစ်တင်တန်းမှာဆိုရင်တနက်ပြစ်လေးချင်တာတွေလည်းတွေ့ရတယ်ဆိုတော့ဒီလိုငယ်ရွယ်တဲ့အမျိုးသမီးတယောက်အနေနဲ့အဲ့လိုကိုကိုယ်တိုင်တနက်ကင်ပြီးတော့ပြစ်ရတဲ့အတွေ့အကြုံရောဘယ်လိုရှိလဲ
ဟုတ်ဆက်စားချင်တော့မကင်တဲခင်တော့ကအဲ့တနက်ကိုကိုယ်ကတနက်ကိုတစ်ခါမှလည်းမတွေ့ဘူးကင်လည်းမကင်ကြည့်ဘူးပေါ့နော်ဒီမှာရောက်မှဆက်စားချင်တနက်ပြစ်ရမယ်ဆိုတော့စိတ်လှုပ်ရှားတယ်ပြီးတော့အင်းငါမပြစ်နိုင်ပါလဲဆိုးတယ်ပေါ့နော်ငါမကင်ရဲဘူးအဲ့လိုမျိုးစိတ်တွေထခါထခါလာတော့ပေါ့နော်အဲ့လိုမျိုးစိတ်ခုံမှုတွေရှိတယ်ပြီးတော့တကယ်တမ်းတနက်တွေ့တော့ချင်ကြတော့ဘာမှတော့မဖြစ်တော့ဘူးနော်ကြိုက်ချင်စိတ်ပေါက်လာတယ်ပြီးတော့ကြည့်လေကြည့်ရောကြည့်မထိလားမထိလားတော့မသိဘူးထပ်ပြီးတော့အဲ့လိုမျိုးကြည့်ချင်စိတ်ပေါက်လာပေါ့
အဲ့တော့တမီးတို့အခုဒီမှာတင်တန်းမှာအခုဆိုရင်တမီးတို့ဒီရိတ်ခါထောက်ပံ့တာတမီးတို့ဒီကျွေးတာတွေပေါ့နော်အဲ့မှာဟိုဒီမစားခင်မှာလဲဟိုကျေးဇူးတင်ကြအောင်ပေါ့နော်နောက်အဲ့လိုမျိုးရွတ်ဆိုတာတွေ့တဲ့ခါကျတော့ဒီလို့တင်တန်းသားတွေပေါ့ပေါ့နော်သူတို့ဒီအခုချက်ပြုတ်ကျွေးမွေးတဲ့အပိုင်းကောဘယ်လိုရှိလဲတမီးတို့
ဟုတ်စားတဲ့ခါကျတော့တော်တော်လေးအဆင်ပြေပါတယ်ဟုတ်ဒါပေမဲ့လဲဒါစစ်တင်တန်းဆိုတော့အဲ့လောက်တော့ရှိမှာပေါ့ဒါပေမဲ့တခြားအပတ်စီတွေထဲတော့ပူပြီးတော့တာတော့ပေါ့တပတ်ကိုအသားတွေလည်းအားရတဲ့ခဏခါလေးဟု
တ်တမီးကဖေကုံကလာဆိုတော့ဖေကုံဘက်မှာအဲ့စစ်မှုတန်းဥပဒေပေါ့နော်စစ်ကောင်စီကနေပြီးအတင်းကျပ်လူငယ်တွေကိုစစ်သားဖြစ်ဆူဆောင်းတဲ့ဒီသူတို့အတင်းကျပ်ဆူဆောင်းမှုတွေအောင်ထိရောက်မှုတွေတက်ရောက်မှုတွေရှိလားဖေကုံမှာ
ဖေကုံဖဲဟုတ်ကျမတို့ကဖေကုံအရှိဘက်ကန်ဆိုတော့လေအဲ့မျိုးစစ်ကောင်စီလုံးဝအုပ်ဆိုရတဲ့နေမြေမဟုတ်သေးလို့ဟုတ်အဲ့မျိုးတော့မရှိဘူးပေါ့နော်အခုဒီအဲ့မျိုး PDF တွေပိုင်တဲ့နေမြေပါပဲနေရလို့နေခွင့်ရလို့ပေါ့နော်ဟုတ်
ဆိုတော့တမီးတို့ရောအခုလိုဒီစစ်တင်တန်းတက်ဖို့အတင်းကျပ်ဆူဆောင်းလာတာဒါတမီးကိုယ်တိုင်ဒါစစ်တင်တန်းတက်ချင်လို့တက်တာလား
ဟုတ်အတင်းကျပ်ဆူဆောင်းလာတော့မဟုတ်ရှင်ဟုတ်ကိုစိမ့်နဲ့ကိုလာတော့ဗောဟုတ်အနာရှိကိုအဲ့လိုသွန်းလန့်ချင်လို့တိုက်ချင်လို့ဗောဟုတ
်โอเคအဲ့တော့ခု KNDF ရဲ့တစ္ဆာဒိတ်တန်၅ချက်ပေါ့နော်တမီးတို့အများတန်းဒီမနေ့တိုင်းရောညတိုင်းရောဆူနေရတဲ့ခါကြတော့ဒီတစ္ဆာဒိတ်တန်၅ချက်နဲ့ပတ်သက်ပြီးတော့တမီးဘယ်လိုမြင်လဲ
ဒီပြဆိုင်ငါအတိတ်ထငါချက်တော်လေးထိတယ်ဗောနော်ရေထဲ
တမီးတို့ရီမှန်းချက်တင်နေအောင်ကြိုက်လာ
ဟုတ်တော်လေးကြိုက်တယ်အထူးသဖြင့်နံပါတ်၄ချက်ဗောငါတို့ဒီအမျိုးသားတန်းလူရေးကိုပိုင်ပြန့်ထားခွင့်နဲ့ Federal Democracy ပြည်ထောင်စုရရှိရေးအတွက်တိုက်ပွဲဝင်ပါမယ
ခုလိုကိုရိုင်းစစ်ဒီတော်လှန်ခုခံတဲ့တိုက်ပွဲမှာပါဝင်တဲ့ခါကျတော့ကိုယ့်ရဲ့မျှော်လင့်ချက်ပေါ့နော်အဲ့ဒါကိုပါရှိလေရှင
်ခုလည်းခီးတော်တော်ရောက်နေပြီပေါ့နော်ဟုတ်တမီးတော့အထင်ပေါ့နော်အဲ့မျိုးဒီအာနာရှင်ကအဲ့မျိုးတမီးယုံကြည်တယ်ပေါ့နော်ဒီလောကအမြင့်ပြတ်မယ်ပေါ့တော့မစားခင်ပါအမြင့်ပြတ်တော့မယ်ပေါ့နော်ဟုတ်
ဘာကြောင့်လာပြီးတယောက်ဖြစ်လဲဆိုတော့ပါဘောနော်ဒီစစ်အာဏာတိမ့်လို့ဘောနော်စစ်အာဏာတိမ့်နေကျွန်တော်တို့ဒီဟာဟိုပါဘောနော်ဟိုဒီစစ်အာဏာကိုပြန်ပြီးတော့တော်လန်ချင်လို့ဘောနော်စစ်ပညာကိုလာပြီးတော့ဟိုတည်ယူချင်းဖြစ်တာဘောဟာ
နဲ့အခုတက်ရောက်တဲ့ခါမှာရောဘလို့စိတ်ခေါ်မှုတွေကြုံခဲ့ရလဲ
ဟုတ်ကဲ့ဟိုစိတ်ခေါ်မှုเนี่ยတော့အများကြီးပါဘာလို့ဆိုကျွန်တော်တို့လည်းဒီတင်တန်းဒီလိုမျိုးဟာပေါ့နော်စစ်ပြန်လည်းနဲ့လည်းမရင်းနှီးဘူးတွေ့ကြုံလည်းမရှိဘူးပေါ့နော်ကျွန်တော်တို့ဟိုပေါ့နော်ပေပန်းနဲ့ဆင်းရဲတယ်ကျွန်တော်တို့ဟိုတော်တော်ကြီးဟိုကြိုးစားရတာပေါ့ဟုတ်ကဲ့ဗျာဟုတ
်ဆရာနာတိန်းတဲ့အတွက်ဒီကိုယ်တိုင်ကြုံခဲ့ရတဲ့ချီနေပေါ့နော်ဥမာကိုမိသားစုရဲ့ဘဝအခြေအနေကိုဘလို့ဟိုထိခိုက်မှုတွေတက်ရောက်မှုတွေရှိခဲ့လဲ
ဟုတ်ကဲ့ပြထိခိုက်မှုတွေတော့အများကြီးပြကျွန်တော်တို့ဒီအနာကက်ရပေါ့နော်ကျွန်တော်တို့လူငယ်အိမ်မက်တွေပျက်စီးသွားတယ်ပေါ့နော်ကျွန်တော်တို့ကနေ့နေ့လာလာမှာကျွန်တော်တို့မိဘဆိုလဲဟိုနှစ်ပေါင်း10နဲ့ချီပြီးတော့ဟိုစုဆောင်ထားတဲ့ကျွန်တော်တို့အတွက်ပေါ့နော်ဟိုစုဆောင်ထားတဲ့ဟိုပစ္စည်းဥစ္စာတွေအဲကျွန်တော်တို့တည်ယူထားတဲ့ပညာတွေကဘာမှအခုချိန်မှာတော့အဆင်ပြေတော့ပေါ့နော်ဆိုကျွန်တော်တို့အတွက်ကျခဏနာမှုရောအများရှိရပါဟောကျွန်တော်အဓိကတော့ကျွန်တော်လူငယ်အနာကအိမ်မဲတွေဖြစ်စီသွားတာပေါ့ဟော
အဲ့စစ်ခုတင်နှံပြီးရောရဲဘော်ပါဆက်လုပ်ဖို့ရှိလဲ
ဟောစစ်တင်နှံဒီစစ်တင်နှံပြီးတော့ကျွန်တော်တို့ရှေ့တန်းတက်ပြီးတော့တိုက်ပွဲဝင်မှာပေါ့ဟော
တစ်ဖက်မှာကျတော့အခုလို့စစ်တင်နှံနေပါလေဟိုလေဟိုတက်ရောက်တဲ့အထားပဲဖြစ်ဖြစ်ဒီစစ်ကောင်စီဘက်ကပြောနေတာကဒီလို KNDF တို့ဘာလို့ကဂျမ်းဖက်ဖွဲ့စည်းဖြစ်တယ်ဒါသူတို့ကိုယ်တိုင်ကလည်းစစ်သားတွေဘူးပေါ့နော်ဒီတပ်သားတွေကိုအတင်းကျပ်စုဆောင်းနေဆိုတာမျိုးဒီစစ်ကောင်စီဘက်ကဟိုဆွဆွဲချက်တည်းလည်းရှိရပေါ့နော်အဲ
့တော့
ရဲဘော်ရဲ့အတွေ့အကြုံများဆိုရင်အဲ့လိုအတင်းကျပ်စုဆောင်းခံရလားဘယ်လိုရှိလဲရှင
်ဟုတ်ကဲ့ပြောကျွန်တော်တို့ဒီတင်နှံကတော့မီတူတူတယောက်မှပါပေါ့နော်ဟိုအတေးကျပ်ခေါ်လို့ဟိုလာခဲလို့ကျွန်တော်တို့လာတာမဟုတ်ပေါ့နော်ကျွန်တော်တို့စိတ်ဆန္ဒကဒီစစ်ကောင်စီကိုတော်လှန်ခြင်းနဲ့ကျွန်တော်တော်လှန်ခြင်းတော့ဒီစစ်ပညာရောကျွန်တော်တို့တတ်မှာပဲဟိုပြန်ပြီးတော့ခုခံနိုင်မယ်ပေါ့နော်အဲအဲကြောင့်မို့ကျွန်တော်တို့ဒီတင်နှံကိုဟိုလာတက်ရောက်ခြင်းပေါ့နော်ဖြစ်တယ်ဟိုကစစ်ကောင်စီကကြတော့ဒီသူတို့ဒီစစ်မှုမထမ်းမနေရကကြတော့အမိတ်အနာနဲ့ပေါ့နော်မတက်ခြင်းနဲ့သွားမယ်မလုပ်ခြင်းလဲလုံးအောင်ပေါ့နော်စိတ်ဟိုဟိုကျွန်တော်တို့ကျတော့စိတ်ပါလဲပါနဲ့သွားတယ်ဟိုမှာကျတော့စိတ်မပါလဲသွားတာပေါ့နော်အဲစိတ်ကစားမှုတော့ကွာတော့ပေါ့ဟုတ
်ကီနီပြည်နယ်ဟာအခြားပြည်နယ်တွေရဲ့အကျယ်ဝင်းတွေနဲ့နှိုင်းယှဉ်မယ်ဆိုရင်တင်းငယ်ပြီမဲ့စစ်ကောင်စီကင်းစင်တဲ့နေမျိုးတွေအများအပြားရှိနေတယ်လို့အခုလိုစစ်တင်တဲ့လေ့ကျင့်ရေးစခန်းတွေကိုလည်းတွေ့မြင်ခဲ့ရပါတယ်လက်ရှိစစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့နေရာမှာအားအကောင်ဆုံးပြည်내တစ်ခုဖြစ်လဲမြမအရေးကျွမ်းကျင်သူတွေကတုံ့တက်ကြပါရရှင
်ဘတ်စင်မြမဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ကိုမိုင်းအင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
ဒီအမေရိကန်အတန်းကနေအောက်တိုဘာလ20ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးသွားမှာဖြစ်ပါတယ်။ အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီတဲကမှအရင်ဆုံးတော့ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးပါပါစစ်ကောင်စီက2025မှာရွေးကောက်ပွဲပြုလုပ်ပေးမယ်လို့လူသိရှင်ကြားကြေညာထားပါတယ်အဲ့ဒီရွေးကောက်ပွဲကိုတရုတ်နိုင်ငံကလိုအပ်တာတွေအကူအညီပေးမယ်လို့လည်းကမ်းလှမ်းထားတာတွေ့ရပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနေပြီးတော့ခီးစဉ်ပြီးမှမြောက်ပိုင်းကတိုင်းသာတပ်ဖွဲ့တွေကိုတရုတ်ဘက်ကဖိအားအပြင်းထန်ပေးလာတာကိုလည်းတွေ့ရပါတယ်ဒီလိုအချိန်မှာစစ်ကောင်စီခေါင်းဆောင်ပိုချုံမူကြီးမင်းအောင်လှိုင်တရုတ်ကိုသွားမယ်ဆိုတဲ့သတင်းလည်းထွက်ပေါ်လာနေပါတယ်တရုတ်ရဲ့မြန်မာနိုင်ငံမူဝါဒအပေါ်မှာဘယ်လိုမြင်ကြပါသလဲတရုတ်ရဲ့ဖိအားကိုဘယ်လိုတုံ့ပြန်တင်သလဲဆိုတဲ့အကြောင်းတွေကိုကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်တွင်းနိုင်ငံဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနီတရုတ်ရဲ့ဖိအားကိုတော်လှန်ရေးအင်အားစုတွေဘယ်လိုတုံ့ပြန်ကြမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာနိုင်ငံရဲ့အခြေအနေဟာစစ်တပ်ကအာဏာမသိမ်းခင်ကာလကိုပြန်သွားဖို့မဟုတ်တော့ဘူးလို့အောက်တိုဘာ9ရက်နေ့ကဖော်ပြခဲ့တဲ့ဘန်ကောက်ပို့သတင်းစာရဲ့ဆောင်းပါးကသုံးသပ်ပါတယ်ဒါပေမဲ့စစ်ကောင်စီကတော့သူကျင်းပပြုတ်လုံမယ်ဆိုတဲ့2025ရွေးကောက်ပွဲဟာသူ့အတွက်အကောင်းဆုံးထွက်ပေါက်လို့ယူဆထားပုံရပါတယ်။ပြောရရင်2010အကူအပြောင်းလမ်းကြောင်းဟောင်းအတိုင်းပြန်သွားကျင်တဲ့သဘောပါ။ဒါကြောင့်လဲရွေးကောက်ပွဲအတွက်မဲစင်းပြုစုရေးဆိုကအခြေအနေမပေးတဲ့ကြားကမိကမတ်တပ်တကောင်စီရင်ကောက်ယူရေးကိုဇိုအတင်းတွန်းလုံနေတာတွေ့ရပါတယ်။စစ်ကောင်စီပြုတ်လုံမဲ့ရွေးကောက်ပွဲကိုအိမ်နီးချင်းအင်အားကြီးတရုတ်နိုင်ငံကလည်းလိုအပ်တဲ့အကူအညီတွေပေးမယ်လို့အားပေးထောက်ခံထားတာတွေ့ရပါတယ်။အဲဒီလိုအခြေအနေမှာပဲစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်ကိုသွားမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီသတင်းသာအမှန်ဆိုရင်တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဏာသိမ်းပြီးနောက်ပိုင်း3နှစ်ကျော်ကြာသည့်တိုင်တရုတ်ကိုဖိတ်ကြားခြင်းမပြုဘဲမြမအရေးကိုတတိထားဆက်ဆံနေခဲ့တဲ့တရုတ်ဟာမဟာဗျူဟာတစ်စစ်ချိုးပြောင်းလဲသွားခဲ့ပြီလားဆိုတာစဉ်းစားစရာပါ။ရဒီရှာပင်နဲ့ကော့ဖ်ဆက်ရှူတီခူးတို့ရေးသားတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာစစ်တပ်ကအာဏာမသိမ်းခင်ကာလကိုပြန်သွားဖို့မဟုတ်တော့ဘူးဆိုတဲ့ဆောင်းပါးမှာအစိုးရနဲ့နယ်စပ်တလျှောက်ကတိုင်းရင်းသားလက်နက်ကင်တပ်တူရဲ့ကြားမှာကာလကြာရှည်စွာခွကစားလာခဲ့ပြီးမြန်မာနိုင်ငံရေးမှာအဓိကကြတဲ့တရုတ်ဟာ2021စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရပ်တည်မှုမတည်ငြိမ်တော့တာကိုတွေ့ရတယ်။ပထမတော့အောင်ဆန်းစုကြည်ကိုထောက်ခံတယ်။နောက်စစ်ကောင်စီကိုထောက်ခံရာကနေမြောက်ပိုင်းကတိုင်းရင်းသားလက်နက်ကအင်အားစု EAO တွေကိုထောက်ခံပြန်တယ်။အဲ့ဒီလိုကနေခုနေခါမှာတော့စစ်ကောင်စီကိုပြန်လည်ထောက်ခံလာတာတွေ့ရပြန်တယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့ဩဂုတ်လနေပြည်တော်ခရီးစဉ်အပြီးမှာတော့2025ရွေးကောက်ပွဲဟာစစ်ကောင်စီအတွက်အရေးပါတဲ့ရွေးချယ်စရာလမ်းအဖြစ်တရုတ်ကယူဆနေတယ်။စစ်ကောင်စီဘက်ကနိုင်ငံရေးနည်းနဲ့အပြေရှာဖို့ကမ်းလှမ်းမှုကို NUG ဘက်ကဓာတ်ပြောင်းဟောင်းကြီးဆိုကညှင်းပယ်ခဲ့တယ်။အင်အားစုတွေအားလုံးပါဝင်တဲ့အဖြေရှာရေးလိုအပ်နေချိန်မှာနိုင်ငံတကာအသားအဝိုင်းအနေနဲ့ State Centric Thinking လို့ခေါ်တဲ့နိုင်ငံအစိုးရကသာအခြေပြုစဉ်းစားပုံကနေတွေးဖယ်ဖို့ခက်ခဲနေကြတယ်။လာအိုနိုင်ငံဘီယန်ကျန်းမှာပြုလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးဟာစစ်ကောင်စီကိုအဓိကထားနေခြင်းတဲ့အစဉ်လာရအစိုးရမဟုတ်တော့အဖွဲ့အစည်းတွေကိုလက်ခံတင်တယ်။မြန်မာနိုင်ငံအပြောင်းလဲဟာ2021အာဏာမသိမ်းခင်အနေအထားကိုပြန်သွားဖို့မဟုတ်တော့ဘူး။အပြောင်းလဲတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်လာခဲ့ပြီးဖြစ်တဲ့အတွက်လူမျိုးစုကိုအခြေပြုတဲ့နိုင်ငံရေးစနစ်တရဖော်ဆောင်ရတော့မှာဖြစ်တယ်။ဝေဖန်သုံးသပ်သူတချို့ကတိုင်းပြည်ပြိုကွဲသွားနိုင်တယ်လို့ပြောနေကြတာတွေရှိတယ်။နိုင်ငံသစ်အတွက်အပြောင်းလဲလုပ်ရတာကြဲပြန့်ပြီးရှုပ်ထွေးတာကတော့အမှန်ပါပဲ။ဒါကြောင့်အချိန်တော့ယူရလိမ့်မယ်။တစ်ချိန်တည်းမှာပဲတိုင်းရင်းသားအင်အားစုတွေတော်လှန်ရေးအဖွဲ့တွေနဲ့ NUG ကြားမှာပူးပေါင်းဆောင်ရွက်မှုဟာခရီးအတော်ရောက်နေပြီဆိုတာကိုပြသနေတယ်လို့ဘန်ကောက်ပို့ဆောင်းပါရှင်တွေဖြစ်ကြတဲ့နယ်သာလန်နိုင်ငံသားအငိမ့်စားတန်အမတ်နဲ့ရခိုင်ကော်မရှင်အကြံပေးအဖွဲ့ဝင်လက်တီရှာဗန်နဲ့အငိမ့်စားထိုင်းတန်အမတ်နဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကော့ဖ်ဆက်ချူတီခူးတို့ကရေးသားထားပါတယ်ဘန်ကောက်ပို့ဆောင်းပါရှင်တွေပြောသလိုပါပဲတော်လန်ရဲ့လက်ရှိအနေအထားဟာ2021စစ်တပ်ကအာဏာမသိမ်းခင်အခြေအနေကိုပြန်သွားရေးမဟုတ်တော့ပါဘူးထို့အတူပါပဲစစ်ကောင်စီရဲ့လက်ရှိအခြေအနေဟာလည်း2021ဖေဖော်ဝါရီတရက်အနေအထားမျိုးနိုင်ငံကိုပြန်လည်ထိန်းချုပ်နိုင်မဲ့အလားအလာမရှိနိုင်တော့ပါဘူး ဘာကြောင့်လဲဆိုတော့ကရင်ပြည်နယ်မြရီမြို့ပြန်လည်ရရှိရေးဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကိုတိုင်ဦးစီးဆင်နွှဲခဲ့တဲ့အောင်စရစစ်စင်ရေးဟာအောင်မြင်မှုမရပဲပြန်လည်ဆုတ်ခွာခဲ့ရပါတယ်။အလားတူပါပဲလာရှိုးပြန်လည်ရရှိရေးအတွက်ရှမ်းမြောက်မှာဆင်နွှဲခဲ့တဲ့ဆင်ပြုတ်ရှင်စစ်စင်ရေးနဲ့ကရင်ဒေသပြန်လည်သိမ်းပိုက်နိုင်ရေးဆင်နွှဲခဲ့တဲ့ရန်တိုင်းမင်းစစ်စင်ရေးတွေဟာအောင်မြင်မှုမရပဲအရှုံးတွေနဲ့သာရင်ဆိုင်ခဲ့ရတာကိုတွေ့ရပါတယ်။တရုတ်ကမြောက်ပိုင်းသုံးဘွဲ့အပေါ်ပြင်းပြင်းထန်ထန်ဖိအားပေးနေခြင်းစစ်ကောင်စီကရှမ်းမြောက်မှာဆင်ပြုတ်ရှင်စစ်စင်ရေးဆင်နွှဲနေစဉ်မှာပဲ TNL ဟာတီဘောမျိုးကိုအော်တိုဘာလ14ရက်နေ့နေ့လယ်ကတိမ့်ပိုက်လိုက်နိုင်ပြီဖြစ်ကြောင်းသတင်းတွေမှာတွေ့ရပါတယ်။တချိန်တည်းမှာပဲ KIA တပ်တွေကလည်းတရုတ်မြန်မာနယ်စပ်ကပန်ဝါချီဖွေမျိုးတွေကိုတိမ့်ပိုက်ခဲ့တယ်လို့ NUG လက်အောက်ခံတပ်တွေကလည်းစကိုင်းတိုင်းတွေကပင်လယ်ဘူးမျိုးကိုတိမ့်ပိုက်နိုင်ခဲ့ပါတယ်။နိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီရဲ့အနောက်ပိုင်းတန်းစစ်ဌာနချုပ်တီရှိရာအမ်းမြို့တဝိုက်ကို AA ကထိုးစစ်ဆင်တိုက်ခိုက်တိမ့်ပိုက်နေတာတွေတွေ့ရပါတယ်။အခုလိုစစ်ကောင်စီနယ်လမ်းမထူနိုင်မရှူနိုင်မကယ်နိုင်ဖြစ်နေချိန်မှာတရုတ်ဟာမြမပြည်တွင်းရေးကိုပေါ်ပေါ်တင်တင်ဝင်ဆွက်လာပြီးစစ်ကောင်စီကိုဘာကြောင့်ထောက်ခံမှုပေးလာရသလဲကိုမင်းကိုနိုင်စကားနဲ့ပြောရရင်နိုင်မင်းကိုမလောင်ပဲဘာကြောင့်ရှုံးမင်းကိုမဲတင်းနေရတာလဲလိလာစောင့်ကြည့်သူတွေကတော့တရုတ်ဟာသူ့အကျိုးစီးပွားတွေအကာအကွယ်ရရေးအတွက်စစ်ကောင်စီဘက်ကရပ်တည်ထောက်ခံနေတာဖြစ်တယ်လို့ဆိုကြပါတယ်ဒါအပြင်စစ်တပ်ပြိုကွဲသွားရင်အာဏာလီဟာနဲ့ဖြစ်မယ်တခါဗဟုအာဏာနေရာကိုအစားဝင်လာနိုင်တဲ့ NUG ကိုလည်းအနောက်အုပ်စုအထူးသဖြင့်အမေရိကန်နဲ့နှီးဆက်တယ်လို့အမြင်ရှိတာကြောင့်တရုတ်ဟာစစ်ကောင်စီကိုမျက်စိမိတ်ထောက်ခံနေတာလို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဒါဆိုရင်အခုလောလောဆယ်မှာရေနံပိုက်လိုင်းအပါအဝင်တရုတ်အကျိုးစီးပွားအများစုဟာတော်လိုင်းအင်အားစုတွေကထိန်းချုပ်ထားနိုင်တဲ့အနေအထားမှာရှိနေတာကိုတွေ့ရပါတယ်။တခါတရုတ်လောင်းကြီးထပ်ထားတဲ့ကြားကတော်လိုင်းအင်အားစုတွေနဲ့တိုင်းဒေသအင်အားစုတွေကစစ်ကောင်စီကိုအနိုင်ရသွားရင်ရောတနည်းအားဖြင့်စစ်ကောင်စီကြရှုံးသွားရင်ရောတရုတ်ဘာလုပ်မလဲဆိုတော့အဲ့ဒါတရုတ်အတွက်ဒိုင်လမ်းမပဲတရုတ်ကိုစဉ်းစားရကြက်စီတာပဲစူပါပါဝါကြီးအနေနဲ့သူ့ဩဇာသူ့အမိန့်ကိုတစ်ဖက်အင်အားစုတွေကမနာခံရင်သူဘာဆက်လုပ်မလဲဘယ်လိုတုံ့ပြန်မလဲဆိုတာသူ့အတွက်အရေးကြီးပါတယ်စကားစဘက်ကယက်တည်မယ်ဆိုတဲ့သူ့အထိုင်သူ့အကဲဖြတ်ချက်ဟာလက်တွေ့မကျတယ်လို့မမှန်ဘူးလို့မြန်မာနိုင်ငံရဲ့သူတည်တူကမှတ်ချက်ပေးပါတယ်မိုးစစ်မြန်မာရဲ့အမှုဆောင်ရာရှိချုပ်ကိုအောင်ကိုကိုကတော့ BBC ကတင်ဆက်တဲ့တရုတ်ရဲ့ဖိအားကိုတံပြန်နိုင်စွမ်းတော်လိုင်းရင်အားစုတွေထံမှရှိနေသလားဆိုတဲ့သတင်းမြင့်ကွင်းအစီအစဉ်မှာတေချာတာကတော့ကျွန်တော်တို့အစ်တစ်ခုတိဆောက်ရပါမယ်အဟောင်းကိုဖျက်ပြီးဘယ်လိုအစ်တစ်ကိုတိဆောက်မလဲဆိုတဲ့နိုင်ငံရေးဖြစ်စဉ်တော်လိုင်းရင်အားစုတွေကြားထဲက dialogue ဘယ်လောက်အားကောင်းလဲဘယ်လောက်ခီးရောက်နေပြီလဲဆိုတာပြတ်တနိုင်တာနဲ့အမျှတရုတ်ကိုလည်းတံပြန်လို့ရမယ်အနောက်ကိုလည်းတံပြန်လို့ရမယ်ပြည်တွင်းမှာရှိတဲ့နိုင်ငံသားတွေရဲ့တော်လိုင်းအပေါ်မှာထားတဲ့ယုံကြည်မှုဟာလည်းပုံမြင့်မလာပါလိမ့်မယ်လို့ပြောကြားသွားခဲ့ပါတယ်ဒေါက်တာလှကျော်စောကတော့ကိုယ်နိုင်ငံကိုယ်အကျိုးစီးပွားအတွက်မာမာရက်ပြီးနီးပရိရဲ့အရာတော့ပျော့ပျော့ပြောင်းပြောင်းဖန်တီးယူရမယ်တော်လိုင်းရေးကိုတော့အထီးကိတ်မခံနိုင်ဘူးလို့ဥတည်မောင်တန်းတင်ဆက်တဲ့ VOA ရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာတရုတ်ပေါ်ထားရှိတဲ့တဲ့သဘောထားကိုပြောကြားသွားခဲ့တာတွေ့ရပါတယ်ခမညာ
ကောမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုစောင်းပွားရှင်ပြည်သူနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါအတိမတိုင်ခင်တော့မြင်ကွင်းညမဆုများအစီအစဉ်ကိုနားဆင်ရမှာပါမြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍပြည်ပြင်ပြောင်းလဲရေးဟာခေတ်ဆက်ဆက်မှာညှိနှိုင်းရခက်ဆုံးကိစ္စဖြစ်ပါတယ်။ဒီအရေးအတွက်အထိတ်မှာဘာတွေအဟန့်တားဖြစ်စေခဲ့သလဲ။အနာဂတ်မှာဘယ်လိုအကြောင်းချက်တွေကိုထည့်သွင်းစဉ်းစားသင့်လဲဆိုတာကို SP မြန်မာကဒီအပိုင်းလိုက်ဖော်ပြပေးနေပြီးတော့ဒီတစ်ပတ်မှာတော့အပိုင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာခက်အဆက်ဆက်မှာညှိနှိုင်းရအခက်ဆုံးကိစ္စဖြစ်ပါတယ်။ဒီအရေးအတွက်အတိတ်မှာဘာတွေကအဟန့်တားဖြစ်စေခဲ့သလဲ။အနာဂတ်မှာဘယ်လိုအကြောင်းအချက်တွေထည့်စင်စားသင့်လဲဆိုတာကို ISP မြန်မာအနေနဲ့အပိုင်းလိုက်ဖော်ပြနေပါတယ်ဒီတစ်ပတ်မှာအပိုင်းနှစ်ကိုတင်ပြပါမယ်လုံခြုံရေးကဏ္ဍကိုပြုပြင်ပြောင်းလဲရေးလုပ်တဲ့အခါအခြေခံစဉ်းစားရမယ့်မူတွေရှိပါတယ်ပြည်တွင်းစစ်နဲ့လက်နက်ကိုင်ပဋိပက္ခချုပ်ငင်းရေးတသက်ပဲမစဉ်းစားသင့်ပါဘူးလူသားဘဝလုံခြုံမှုကိုအရင်တည်ပြီးဆောင်ရွက်ရပါမယ်မြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍမှာရှိနေတဲ့ဖွဲ့စည်းတွေဟာလူအခွင့်အရေးနဲ့ပတ်သက်ရင်နာမည်ဆိုးနဲ့ကြော်ကြားလေးရှိပါတယ်။ဒါကြောင့်ပြုပြင်ပြောင်းလဲရေးတွေလုပ်တဲ့အခါလူအခွင့်အရေးကိုလေးစားတက်မိုးထားခြင်းဆိုတဲ့မူကိုလည်းစဉ်းစားသင့်ပါတယ်။ဒါအပြင်ဒီမိုကရေစီနီးကြတဲ့ထိန်းကုမှုနဲ့တာဝန်ခံမှုတွေကပြုပြင်ပြောင်းလဲရေးရဲ့ကြော်ယိုးမှန်တိုင်းပါ။ဒီမူသုံးချက်ကိုအခြေခံမှသာလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာအတိတ်ပဲပြေဝတဲ့ဖြစ်စဉ်ဖြစ်လာနိုင်မှာပါလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးကိုလုပ်ကြတဲ့အခါကဏ္ဍပေါင်းစုံကိုပြုပြင်ပြောင်းလဲရေးလုပ်နိုင်ဖို့အရေးကြီးပါတယ်ဒီအထဲမှာနိုင်ငံတော်ကာကွယ်ရေးကိုအဓိကတာဝန်ယူတဲ့စစ်တပ်ပြုပြင်ပြောင်းလဲရေးကအရေးကြီးဆုံးပါထောက်လှမ်းရေးကဏ္ဍကိုလည်းပြည်သူလုံခြုံရေးကိုအခြေပြုပြီးအကောင့်ထည့်ဖို့လိုပါတယ်။နေဆက်လုံခြုံရေးဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့လူမှုအခြေပြုတဲ့ရဲလုပ်ငန်းတွေကိုလည်းထည့်သွင်းစဉ်းစားရပါမယ်။ဒီအတွက်ဥပဒေစည်းကြက်ရေးရဲဌာနနေခြားစောက်တပ်ဖွဲ့အကောက်ခွန်နဲ့လူဝင်မှုကြီးကြက်ရေးဆိုင်ရာတွေပြောင်းလဲဖို့ကအဓိကကြပါတယ်။ဒါအပြင်နမေဆိုးနဲ့ကြော်ကြတဲ့အကျဉ်းထောင်စနစ်တွေကိုလည်းပြုပြင်ပြောင်းလဲရမှာပါ။ဒါပေမဲ့နိုင်ငံရေးအရာဆွေးနွေးညှိနှိုင်းမှုပြည်လည်မှုတွေမရှိပဲဓာရီကိုအကောင့်ထည့်ဖော်နိုင်ဖို့ခက်ပါတယ်။နိုင်ငံရေးအရာသဘောတူညီမှုရရင်တော့ဘတ်စုံထောင့်စုံကနေအချိန်ယူပြီးပြောင်းလဲရမှာပါ။ဓာရီဟာမြန်မာနိုင်ငံမှာဖက်ဒရယ်တက်မတော်ပေါ်ထွန်းဖို့ရာအခြေခံအကြောင်းအရာတွေဖြစ်ပါတယ
် ISB မြန်မာရဲ့မြင်ကွင်းကြံမှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီတိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့မအေးတန်လာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ရှင်အောင်ရွှေကမင်္ဂလာညချမ်းမှာမြမပြည်ကြီးအတွက်ငြိမ်းချမ်းသောသတင်းထုတ်များကိုရရှိပါစေလို့ဆုတောင်းပါတယ်။သတင်းကောင်းတွေမြန်မြန်ရပါစေတဲ့။ကိုအောင်ရွှေလိုပဲအများကသတင်းကောင်းတွေကိုမျှော်နေကြတာဖြစ်ပါတယ်။ Cherry ဆိုတဲ့တော်ရှင်က Thank you view မင်္ဂလာရှိတဲ့ညချမ်းလေးဖြစ်ကြပါစေ။ကျမ်းမာချမ်းသာဘေးကင်းရွှင်လန်းချမ်းမြေကြပါစေနော်တဲ့။โอเคဒီလိုမျိုးမင်္ဂလာရှိတဲ့သွားရရှင်ရဲ့နှုတ်ခွန်းဆက်လေးတွေနဲ့မြန်မာပြည်ကပေးစာအစီအစဉ်မှာဆူတောင်းပေးကြပါတယ်เนาะဦးအောင်ရွှေဆိုတဲ့သွားရရှင်ကမင်္ဂလာပါရှမ်းမြောက်ကြောင်းလည်းထည့်ပြောပေးပါဘဲကိုရှောင်ရဘဲကိုပြေးရဘဲကိုပုံးရင်အသက်ပေးလွတ်မယ်ဆိုတာအကြံလေးပေးပါတယ်အမြဲအားပေးလျက်ပါလို့ရေးလာပါတယ်ဖြေရခက်တဲ့မိကုံဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းထားပြီးတော့နိုင်ငံရေးစီရေးပြည်ပခါနေတဲ့ကြုံတွေ့နေရတဲ့အချိန်မှာပြည်သူလူထုအတွက်သတင်းမှန်တွေရဖို့ကအထူးအရေးကြီးပါတယ်လို့ရေးလာတဲ့သောရရှင်ကတော့
UA ကအကူအမတွေညီမနဲ့ညီလေးတို့ကြားမှာပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာ VOA ဘာဝင်ပြည်သူဘက်ကသတင်းဌာနတွေကိုကျေးဇူးတင်ပါတယ်ဗျာ။ပြည်သူလူထုအတွက်သတင်းမှန်ရဖို့ကအလွန်ရေးကြီးပါတယ်။ပြည်သူတွေအတွက်သတင်းမရရှိတော့ရင်အမှောင်ညတဲ့ရောက်သွားသလိုပါပဲ။သတင်းမှန်မရတော့ရင်ပြည်သူချင်းချင်းတန်တရာပွားနေပါလေ။စီလုံးညွညွမှုပြတ်ပြားမယ်၊တခြားဆုံးရှုံးမှုတွေဖြစ်လာမယ်။ရည်ရွယ်ချက်တွေအကောင်အထည်မပေါ်နိုင်ဖြစ်မယ်။ဒါတွေကို88ရေခင်းတုံးကကြုံခဲ့ရပြီးပါပြီ။စစ်ဆိုးရွားကတစ်ဖက်သက်ဝါဒဖြန့်တာတွေကိုဗီယိုနဲ့နိုင်ငံခြားသတင်းဌာနတွေကခုခံပေးခဲ့လို့တိတ်မဆိုးရွားခဲ့တာအဲ့ဒီချိန်တုန်းကကျွန်တော်လေးတန်းကျောင်းသားပဲရှိသေးတယ်ကျောင်းတွေပိတ်လို့ပြောလိုက်တာဆိုတော့
သူကရှစ်လေးလုံးအရေးတော်ပုံကြီးကိုမှီခဲ့တယ်သူမလို့တချိန်တုန်းကဖြစ်ခဲ့တဲ့ဥပမာတွေနဲ့သတင်းမှန်ရရှိဖို့အထူးအရေးကြီးကြောင်းပြောလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာ73စီဈေးကြီးလို့ဆီလျှောက်ရှာနေရပါတယ်ဆိုတဲ့သောရရှင်စီဆိုင်မှာစောင့်ရနေရေးလာတာလားမသိတဲ့စာကိုပြန်ကြားပေးချင်ပါတယ်ရှင
်ကျွန်တော်ကသရုံးမဟာသီရိသူတမဘွေရစီလျှောက်ရှာအောင်ပဒန်းဖြစ်ပါတယ်ကုံစင်းတို့ဘလောက်ပဲကြီးမြင့်ပါစေ73စီစား3စီဘလောက်ပဲရှားပါပြက်လက်နေပါစေရှိသမျှအင်အားတွေစုစည်းပြီးမင်္ဂလာပါ VOA လို့တုတ်ခွန်းဆက်ခွင့်ပြုပါတည်ကျင်လာလေးတွေတွေးမိတာလေးတွေပေါ်လာလို့ဗဟုသုတအနေနဲ့မေးပြစီဗျာအမေရိကန်သမ္မတဂရိုတွေကို First Lady လို့ခေါ်ဆိုကြလေးရှိပါတယ်အကယ်၍လာမယ့်နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိဒုသမ္မတကင်မရာဟဲရစ်သာအနိုင်ရခဲ့မယ်ဆိုရင်သူမရဲ့အမျိုးသားခင်မွန်ဖြစ်သူကိုဘယ်လိုခေါ်ဆိုကြမှာလဲဗျာ First man လား First gentleman လားသိပြစေပြီးတော့ပထမဦးဆုံးအမျိုးသမီးသမ္မတတစ်ယောက်ရဲ့ခင်မွန် First gentleman တစ်ယောက်အနေနဲ့အမေရိကန်နိုင်ငံရေးမှာရောအမေရိကန်အမျိုးသားဒုဂျားမှာရောသူ့ရဲ့အခန်းကဏ္ဍကဘယ်လိုရှိလာမလဲသိချင်ပါတယ်ဝိုင်းတော်သူဝိုင်းတော်သားတွေကတကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာနေကောင်းကြပါသည်ဗျာဘေးရန်အသွေးတွေကနေကင်းဝေးကြပါစေစားဝတ်နေရေးချောင်လည်ပြီးအဆင်ပြေကြပါစေဗျာကုန်စည်နှုန်းနဲ့အမြန်ကြာဆင်းပါစေကျေးဇူးတင်ပါတယ် VOA ရေ
ဟုတ်ကဲ့သူမေခွန်းနဲ့မှပြောထားတယ်လို့မျိုးတကယ်လို့သာလာမယ့်နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိဒုသမ္မတကာမလာဟဲရစ်သာအနိုင်ရခဲ့မယ်ဆိုရင်တော့ကမလာဟဲရစ်ကပထမဆုံးအမေရိကန်ရဲ့အမျိုးသမီးသမ္မတဖြစ်မှာဖြစ်ပြီးတော့သူ့ရဲ့အမျိုးသားဒေါက်ဂလတ်စ်ခရိတ်အမ်ဟော့ဖ်က First Gentleman ဖြစ်မှာဖြစ်ပါတယ်။အခုလောလောဆယ်သူကဒုသမ္မတရဲ့ခင်မွန်ဖြစ်လို့သူ့ကို Second Gentleman လို့ခေါ်ပါတယ်။ပြီးတော့အမျိုးသမီးသမ္မတတယောက်ရဲ့ခင်မွန် First Gentleman တယောက်အနေနဲ့အမေရိကန်နိုင်ငံရေးမှာရောအမေရိကန်အမျိုးသားလူခြားမှာရောသူ့ရဲ့အခန်းကဏ္ဍကဘလို့ရှိမှလဲသိပြရစီဆိုရဲမေဂွန်မေးလာလို့ကျမလည်းဒီမိကုံဖြည့်ဖို့ဒါနဲ့ဆိုင်တဲ့သတင်းတွေဆောင်းပါးတွေလိုက်ပြီးဖတ်ဖြစ်ပါရင်နော် First Lady သမရဂရောကတော့ရှိပြီးသားဖြစ်လို့သူတို့ဘလို့ပြုမှုနေထိုင်ခဲ့လဲဆိုတာသိနိုင်ပါတယ်ရှင်ဒီမှာတော့အမျိုးသမီးသမရမရှိဘူးသေးဘူးဆိုတော့အမျိုးသမီးသမရရဲ့ခမွန်းဖြစ်ရင်ဘလို့နေထိုင်ရမလဲဆိုတော့သူတော်ဝင်တွေကလည်းဘလို့လဲဆိုတော့တတ်မှတ်ထားတာမျိုးမရှိပါဘူးတခြားနိုင်ငံတွေမှာတော့နိုင်ငံကောင်းဆောင်အမျိုးသမီးတွေရှိခဲ့ပြီးတော့သူတို့ရဲ့ခမွန်းတွေကတော့နိုင်ငံရေးမှာပါဝင်တာမျိုးမရှိဘဲနဲ့ဘေးထွက်နေခဲ့ကြတာတွေ့ရပါတယ်ဥမာဂျာမန်ဝင်ကြီးချုပ်ဖြစ်ခဲ့တဲ့အင်္ဂလာမာကာရဲ့အမျိုးသားဆိုရင်တက္ကသိုလ်ပါမခတူဖြစ်ပြီးတော့သူ့ရဲ့ဇနီးနဲ့အတူနိုင်ငံတော်ပွဲတွေတက်ရောက်တာမျိုးလုံးဝမရှိခဲ့ပါဘူး။ဒါပေမဲ့ဟိုးတစ်ချိန်ကဗြိတိရှားဝင်ကြီးချုပ်မာဂရက်သက်ချာရဲ့အမျိုးသားဒန်နစ်သက်ချာဆိုရင်လည်းဒီသူ့အမျိုးသမီးသူ့ရဲ့ဇနီးဖြစ်တဲ့မာဂရက်သက်ချာဝင်ကြီးချုပ်မာဂရက်သက်ချာကိုဟိုအနောက်ကွယ်ကနေတိုးတိုးတိတ်ဒီအကြံဉာဏ်ပေးတာတွေပါရရှိခဲ့တယ်။နောက်ပြီးတော့သူ့ရဲ့အလုပ်တွေကိုနောက်ွယ်ကနေပြီးတော့ထောက်ပံ့ကူညီပေးခဲ့တယ်ဆိုတာမျိုးတွေရှိပေမဲ့တကယ်တမ်းဒီလူများရှေ့မှောက်ထွက်မလာခဲ့ပါဘူးရှင်။နောက်ပြီးဗြိတိန်နိုင်ငံကပဲဒီဝင်ကြီးချုပ်ခဏဖြစ်ခဲ့တဲ့ Theresa May ရဲ့အမျိုးသားဆိုရင်လည်းသူကသူ့ဘာသူပဲဒီတာမန်အပြင်မှာဒီဘဏ်မှာအလုပ်လုပ်တဲ့ဘဏ်ကတယောက်အနေနဲ့တိတ်တိတ်ဆိတ်ဆိတ်နေခဲ့တာဖြစ်ပါရဲ့နော်။ဒါကတော့တခြားနိုင်ငံတွေကတာရကားတွေဖြစ်ပါရဲ့။ဒီ American ပြည်အောင်စုမှာတော့အရင်တည်းကလည်းအမျိုးသမီးသမ္မတမရှိခဲ့ဘူးဆိုတော့အခုမှအမျိုးသမီးသမ္မတပထမဆုံးချိန်ရှိမယ်ဆိုရင်သူ့ရဲ့ခင်မွန်အခန်းကဏ္ဍဘလို့ရှိမလဲဆိုတဲ့အမေတွေကိုတော့စောင့်ကြည့်ရမယ်ထင်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့မြန်မာနိုင်ငံမှာတဘာဝအကက်ပေးစုတွေ့ကြုံနေရခြင်းနိုင်ငံတကာကပေးပို့တဲ့အကူအညီတွေစစ်ကောင်စီလက်ထဲထဲဖို့မဖြစ်နိုင်ပါဘူးလို့ရေးလာတဲ့သောရရှင်ကိုအောင်မွန်ဖြစ်ပါတယ်
။လူတွေရဲ့အသက်ကိုပိုကယ်နိုင်မယ်လို့ယုံကြည်ရင်ပေးလိုက်ပါဗျာ။ရခိုင်တွေလည်းအင်တာနက်ရရင်အဆင်ပြေပြီလေပြောနေတယ်ဗျာ။တရုတ်ကြီးကမအလာကိုပေါ်တင်ကူညီပေးနေတာဗျာ။ အမေရိကန်နဲ့မပတ်သက်နဲ့လိုရာကူညီမယ်ဆိုရင်တော့တခုခုလုပ်ရမယ်လေရင်ပြစ်တွေပေးလို့ရမလားမေးကြည့်ပေးပါဗျာစကားစကားပြည်သူတွေအပေါ်နည်းနည်းကိုမှမကြည့်တာအခုကျွန်တော်ကြုံနေရတာပြောရမယ်ဆိုရင်တော့ရက်ွယ်ထဲမှာလဲဘေးရွဲတွေလိုက်ဖမ်းပြီးငွေညှစ်နေတယ်လိုက်ဖမ်းပြီးသိမ်းခိုင်းနေတာသူတို့တောင်းတဲ့ငွေမပေးရင်သိမ်းပေါ့ဆိုင်ကယ်လဲသိမ်းပြီးသားပြီးတော့မှအိုးဝေတွေလိုင်စင်နဲ့ပြန်ခွင့်ပြုမယ်အိုးဝေက350ကျော်ဆိုတော့သူတို့ကြိုးကန်ပြီးဂွင်ဖန်အောင်မှာပါ
မြန်မာနိုင်ငံမှာပြည်သူတွေဒီထက်ကြာကြာတောင်းခံနိုင်တော့မယ်မထင်ဘူးလို့ဒီသောရရှင်ကိုပိုင်ထင်မြင်ချက်ကိုရေးလာတာပါသောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဒီမှာဒီမှာဘေးစာကဏ္ဍကိုမအေးသနာကျော်ကတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတခါတော့ဒီညအတွက်နောက်ဆုံးကြံရှိတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအက်ဂိုအော်ရိုမျိုးလေးမှာပြီးခဲ့တဲ့တစ်ပတ်ကအမွာစုဝေးပွဲတစ်ပွဲကျင်းပခဲ့ပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့နှီးပညာပြပွဲတစ်ခုမှာတော့ရိုးရာအခကို AI ဉာဏ်ရည်တုနှီးပညာသုံးပြီးလေ့လာနိုင်တဲ့အကြောင်း Fujitsu ကုမ္ပဏီကပြသခဲ့ပါတယ်ဒီလိုကမ္ဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချက်နဲ့မက်ခင်ဖြူတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံကအက်ဂိုအော်ရိုမျိုးလေးမှာပြီးခဲ့တဲ့သတင်းပတ်ကအမွာစုဝေးပွဲတစ်ပွဲကျင်းပခဲ့ပါတယ်။ဒီမြို့ဟာကမ္ဘာပေါ်မှာအမွာအများဆုံးမွေးတဲ့မြို့လေးတစ်မြို့ဖြစ်ပါတယ်။နိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ Lagos မြို့မြောက်ဘက်မိုင်60အကွာမှာတည်ရှိပြီးတော့နှစ်စဉ်အမွာတွေတွေးဆောင်ပွဲကို2018ခုနှစ်ကလေးကကျင်းပလာခဲ့တာပါ။ဒီလိုတွေးဆောင်ပွဲကိုနိုင်ငံအနှံ့ကအမွာတွေရာပေါင်းများစွာတက်ရောက်ကြပြီးစင်တူအင်ဂျီလေးတွေလည်းဝတ်ဆင်ထားပါတယ်။ဒီမြို့မှာအမွာမရှိတဲ့မိသားစုမရှိဘူးလို့မြို့ကန်တူကပြောပါတယ်။ကဘာပေါ်မှာအမွာမွေးတဲ့နှုံကလူတစ်ထောင်မှာ12ယောက်နှုံရှိပြီးတော့အစ်ကိုအိုရာမြို့လေးမှာတော့လူတစ်ထောင်မှာ50လောက်ကအမွာမွေးတာလို့လူရည်ကျွမ်းကျင်သူတွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာအင်္ဂလိပ်ကိုလိုနီခေတ်မတိုင်ခင်နှုံကတော့အမွာတွေကိုမကောင်းဆိုးဝါးအဖြစ်သတ်မှတ်ပြီးတော်ရဲကိုနှစ်ထုပ်တာဒါမှမဟုတ်တပ်ပြစ်တာမျိုးတွေလုံးလေးရှိပြီးတော့19ရာစုနှောင်းပိုင်းရောက်ဆမှာတော့စကော့လူမျိုးသာသနာပြုတဦးကြောင့်အမွာတွေကိုလက်ခံလာကြတာပါ။တချို့လူတွေကဒီမျိုးကအစားအသောက်တွေကြောင့်အခုလိုအမွာမွေးတာများတာဖြစ်ပြီးသိပ္ပံပညာရှင်တွေကတော့မျိုးရိုးဗီဇကြောင့်ဖြစ်ဖို့များတာလားဆိုတာကိုစဉ်းစားနေပါတယ်။အမွာမွေးတဲ့မိသားစုယဉ်ကျေးမှုကြောင့်လည်းအမွာတွေဆက်မွေးဖြစ်တာဖြစ်နိုင်တယ်လို့သုတေသနလုပ်နေကြပါတယ်ရှင
်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့နှီးပညာပြပွဲတစ်ခုမှာရိုးရာအကကို AI ဉာဏ်ရည်တုနှီးပညာကိုသုံးပြီးလေ့လာနိုင်တဲ့အကြောင်း ဖူဂျီဆုကုမ္ပဏီကပြသခဲ့ပါတယ်။လူသားတွေရဲ့အကလှုပ်ရှားမှုတွေကို AI ဉာဏ်ရည်တုနည်းပညာနဲ့ကင်မရာတွေကိုသုံးပြီးမှတ်တမ်းတင်ထားတာပါ။အဲဒီနောက်မှာတော့ AI ဉာဏ်ရည်တုနည်းပညာကစံပြအကလှုပ်ရှားမှုတွေကိုလေ့လာနှိုင်းယှဉ်သုံးသပ်ပြီးသင်ကြားပေးနိုင်တာပါ။အသက်ကြီးတဲ့လူတွေများလာပြီးကလေးမွေးဖွားနှုန်းကျဆင်းနေတဲ့ဂျပန်နိုင်ငံအတွက်ရိုးရအကနီးစနစ်တွေကိုလက်ဆင့်ကမ်းသင်ကြားပေးဖို့အခုလို AI ဉာဏ်ရည်တုနည်းပညာကိုအသုံးပြုပြီးလေ့လာတာကရှင်းရှင်းနည်းတစ်ခုဖြစ်မယ်လို့ Fujitsu ကုမ္ပဏီလူသားနဲ့ဒီဂျစ်တယ်နည်းပညာဌာနကြီးကဲကပြောပါရယ်အခုလိုနည်းပညာသုံးပြီးသင်ယူရတဲ့အတွက်လဲလူငယ်မျိုးဆက်တွေအနေနဲ့ရိုးရအကနည်းပညာနဲ့ရင်းချင်းမှုတွေကိုမြန်မြန်သင်ယူနိုင်ဖို့လဲရည်ရွယ်တာပါ Fujitsu အနေနဲ့ဒီ AI ဉာဏ်ရည်တုနည်းပညာကိုတခြားကဏ္ဍတွေမှာလဲအသုံးပြုလာနိုင်မယ်လို့ညွှန်လင်းထားပါရယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာအမေရိကန်ဒုသမ္မတလည်းဖြစ်ဒီမိုကရက်တစ်ပါတီသမ္မတလောင်းလည်းဖြစ်တဲ့ကမလာဟဲရစ်ကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့ပုံလူကြီးတစ်ခုကိုအီတလီပကြီးအနုပညာရှင်တယောက်ကလဲခွင်းထဲမှာရေးဆွဲဖန်တီးခဲ့ပါတယ်။ဒီပုံတူကိုဂျာရီယိုဂမ်ဘာရင်ဆိုသူပကြီးဆရာကဖရိုနာခရိုင်ကတ်စတနာရူကဂျုံဆိုင်ခင်းထဲမှာဖန်တီးခဲ့တာပါ။ဂမ်ဘာရင်ဟာအရင်တုန်းကလည်းအမေရိကန်သမ္မတဟောင်းတွေဖြစ်ကြတဲ့ဘရက်အိုဘားမားနဲ့ဒေါ်နယ်ထရန့်ပုံတူတွေကိုဖန်တီးပူပြီးပုံရမ်းမင်းကြီးဖရန်စစ်ရဲ့ပုံတူကိုလည်းဖန်တီးခဲ့ပူပါရယ်ဒုသမ္မတဟဲရီစ်ရဲ့စကားတခွန်းဖြစ်တဲ့ကျမတို့ရုံးကန်ဂျိုးပန်းသမ ्या ဟာအကောင်းမြင်ဝါဒကိုအခြေခံပါတယ်လို့ပြောခဲ့ပူတာကြောင့်ဒါကိုလေးစားလွန်းတဲ့အတွက်အခုလိုဖန်တီးတာဖြစ်တယ်လို့ကမ်ဘာရင်ကရိုက်တာသတင်းဌာနကိုပြောပါရယ်အခုလိုမြေကြီးပေါ်မှာလူပုံတူဖန်တီးဖို့အတွက်မြေကြီးအဆိုနဲ့အခြားကိုတွဲသုံးရတာဖြစ်ပြီးထွန်ဆက်တဲ့ line တွေကိုပုံဖော်ရပါတယ်။မြေကြီးကနေပူတဲ့အခါအလွန်6တွေ့သွားတက်တယ်လို့လေးတိုက်တာကြောင့်လဲတဲမြေတွေလွင့်ပါသွားတက်ပြီးပုံတူပကြီးဟာနိုင်ပိုင်းအတွင်းမှာပဲပျောက်သွားတက်တာကြောင့်အချိန်လူပြီးအမြန်ဖန်တီးခဲ့ရပါတယ်လို့ပကြီးဆရာဂမ်ဘာရင်ကပြောပါတယ်။မျက်လုံးရဲ့တငယ်အိမ်ကိုပုံဖော်ဖို့အတွက်လဲနိုင်လွန်တာလပတ်အစတွေကိုသုံးခဲ့ရပြီးလေပြင်းလွန်းတဲ့အတွက်အချိန်မောင်းများစွာနေရာတကျဖြစ်ဖို့ကြိုးပမ်းခဲ့ရတယ်လို့ပကြီးဆရာဂမ်ဘာရင်ကပြောပါတယ်ရှင်။
သူကြဆံများသတင်းများအစီအစဉ်ကိုကိုငင်းညံနဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးကြတာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွဲမှာသတင်းချင်းချုပ်ကိုကိုအောင်လွင်းကတက်လက်ချင်းညပေးမှာဖြစ်ပါတယ်ခင်ဗျာ
လေဗနွန်နိုင်ငံမြို့တော်မှာဟက်စ်ဘူလာဖွဲ့ရဲ့ကိုကဲထဏာလို့ဆိုတဲ့နေရာတစ်ခုကိုဣသရေလကဒီနေ့ပြင်းထန်တာတက်ခတ်ခဲ့တယ်လို့ဂါဇာဒေသမှာတော့လေယောင်းတက်ခတ်မှုဒီချိန်ထဲမှာလူ83ယောက်သေဆုံးတဲ့အကြောင်းအရေးပေါ်ကိစ္စရေးဝန်ထမ်းတွေကပြောလိုက်ပါတယ်။ဣသရေလစစ်တပ်ကတော့ဘေရုတ်မြို့တော်ကဟက်စ်ဘူလာဖွဲ့ရဲ့ထောက်လိုင်းဌာနချုပ်နဲ့လက်နက်တိုက်တစ်ခုကိုထိမှန်ခဲ့ပြီးတခြားတက်ခတ်မှုတွေအတွင်းစစ်သူကြော3သေဆုံးသွားတဲ့အကြောင်းပြောဆိုထားပါတယ်။ရုရှားနိုင်ငံနောက်ပိုင်းဒေသတွေမှာဒီကနေ့ယူကရိန်းကပစ်လိုက်တဲ့ drone တရာရောက်ကိုလေယောင်းရန်ကာကွယ်ရေးကကြားဖြတ်ပစ်ချခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံမှာပက်ထင်းတပ်မစ်ဆိုင်းတို့ထိမှန်ရာကလူ18ယောက်လည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာပါအင်ဒိုနီးရှားနိုင်ငံမှာသမ္မတသစ်ဖြစ်ပရာဘိုစူဗျန်တို့ဒီကနေ့ပဲတွတ်တော်ရှင်းမောင်းကျန်းသစ်စာချိန်ဆိုပြီးအင်ဒိုနီးရှားမှာရှေ့ရောက်မြောက်သမ္မတဖြစ်လာခဲ့ပါတယ်ကျန်းသစ်စာချိန်ဆိုပြီးတဲ့နောက်သမ္မတနိုင်တော်ကိုအခမ်းအနားနဲ့တွားရောက်ရမှာတော့ထောင်နဲ့ချီရထောက်ခံသူတွေကလမ်းမေးတွေကနေအလံတွေနဲ့ဝေယံကြိုဆိုခဲ့ကြပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့စာအီဒာဟမ်ဒွန်းနဲ့တီယန်ဝမ်လို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program